ကုလသမဂ္ဂကြီးကဲရရှိနေတဲ့ Kiev မြို့တော်ပါဝင်ယူကရိန်းနိုင်ငံနေရာတော်တော်များကိုကြာသပတေးနေ့မှာရုရှားကပုံချဲတက်ခဲ့ခဲ့ပါတယ်။မကြာသေးခင်သတင်းပတိကရုရှားတပ်တွေဆုတ်ခွာသွားပြီးနောက်ပိုင်းပထမဆုံးအချိန်ယူကရိန်းမြို့တော်ကိုတက်ခဲ့ခံရမှုမှာအနည်းဆုံး2ဦးသေပြီးအများအပြားထဏ်ရခဲ့တယ်လို့အပျက်စီးရအောင်မှာပိတ်မိနေသူတွေရှိတဲ့အကြောင်းလဲကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။ကုလသမဂ္ဂတွင်းမှုချုပ်ကတော့ဘေးရန်နေခင်းချင်းချောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။ယူကရိန်းနောက်ပိုင်းကပိုလင်းဘယ်လာရုစ်နဲ့နေဆက်နီးကချန်နီဟစ်မြို့တော်နောက်တောင်ဘက်ကယထာလန်ဆက်သွယ်ရေးအချက်အချာမြို့ဖြစ်တဲ့ First State ပါဝင်နေရာတော်ဝင်များမှာပောက်ကွဲမှုတွေရှိခဲ့တဲ့အကြောင်းလဲသတင်းတွေကဖော်ပြပါဗါး။တောင်ပိုင်းအိုဒက်ဆာမြို့ရဲ့မြို့တော်ဝင်ကတော့ Rocket Drone တွေကိုလေကြောင်းရန် Cavalry စနစ်ကကြားဖြတ်ဟန်တားနိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။ရုရှားကအထူးကပြစ်မှတ်ထားနေတဲ့ Ukraine ရှေ့ဘက်ကစစ်မှုလုပ်ငန်းတွေရှိရာ Donbas နဲ့အနီးအနားကအထူးကထိုးစစ်ဆင်တက်ခတ်ခံနေရတဲ့ Kharkiv မြို့မှာရုရှားကအပြင်းထန်ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းလဲသတင်းတွေထွက်ခဲ့တာပါ။တောင်ပိုင်းစစ်ကဲမြို့ဖြစ်တဲ့မရီယိုပိုမှာတော့ညဘက်ဘုံကျဲတိုက်ခိုက်မှုကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့လဲနောက်ဆုံးကြေညာခံခုခံနေတဲ့တမ်နီစေယုံကယူကရိန်းတိုက်ခိုက်ရေးသမားတွေကပြောဆိုကြပါဗျာ။